သောအပ်တဲ့လာခြင်းကစပြီးအပြောင်းလဲလှုပ်လာတဲ့တမတော်ပေါ့ဒိုင်းနာပြည်သူတွေနဲ့နိုင်ငံတကာအသံဝင်းကအထင်မြင်လွဲမှုဖြစ်ပေါ်စေတဲ့အလို့သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်သိဆုံးမှုမွန်ပြည်နယ်ကြံမျိုးမျိုးနဲ့တရားရုံးမှာစစ်ဆေးနေစေဖြစ်ပါတယ်အရာဘက်တရားရုံးတစ်ခုမှာစစ်ဆေးနေစေဖြစ်ပေမဲ့စစ်ဘက်ဆိုင်ရာတရားရုံးကတော့အမှုနဲ့ပတ်သက်နေတဲ့ကိုပါကြီးကိုတနက်နဲ့ပြစ်ခဲ့တဲ့တမတော်သားနှစ်ယောက်ကိုစစ်ဆေးပြီးလှုပ်မိတ်တောင်ချခဲ့ပြီးပါပြီမြို့ပေါ်မှာအဖမ်းခံရတဲ့ကိုပါကြီးသေးဆုံးသည့်အထိဘလို့ဖြစ်ရတာပါလဲစစ်ဘက်ဆိုင်ရာတရားရုံးကတရားစီလွှတ်မိတ်ချလိုက်တာဟာတင့်တော်ပါရဲ့လားကိုပါကြီးအမှုကြောင့်တမတော်ဂုံသိက္ခာထိခိုက်နိုင်သလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဖြစ်စဉ်အချင်းကတော့ပြီးခဲ့တဲ့2014စက်တင်ဘာလ26ရက်နေ့ကမွန်ပြည်နယ်တိုင်မြောမြို့နယ်အတွင်းကျင်းရွာတရွာမှာ DKBA တပ်ဖွဲ့တချို့ဟာအစိုးရပိုင်နဲ့နေမြေအတွင်းလက်နက်ကင်ဆောင်ဝင်ရောက်လာတာကိုနေမြေတာဝန်ရှိအာဏာပိုင်အဖွဲ့အစည်းတွေကတားဆီးရကနေတိုက်ပွဲတွေစပြီးဖြစ်ခဲ့တာပါတိုက်ပွဲစတင်ဖြစ်ပွားတဲ့အချိန်မှာရဲပြည်သူစစ်နဲ့တပ်မတော်သားတို့ DKBA တပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးထားတာကိုခံရပြီးတချို့ကတော့ပြစ်ခတ်ခံရမှုကြောင့်ဒဏ်ရာတွေရခဲ့ပါတယ်။နောက်ပိုင်း DKBA အဖွဲ့ကဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးခဲ့ပေမဲ့လက်နက်10လက်ကျော်ကိုတော့တိမ်းဆီးသွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုလက်နက်တွေတိမ်းယူပြီးစုခွာဖို့ကြိုးစားတဲ့ DKBA တပ်ဖွဲ့ဝင်တွေကိုတပ်မတော်ဘက်ကဝိုင်းရံပိတ်ဆို့တိုက်ခိုက်ရကနေနောက်ထပ်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖြစ်စဉ်မှာဒီလိုနဲ့စက်တင်ဘာလ30ရက်မနေ့ပိုင်းမွန်ပြည်နယ်ကြိုင်မြောမြို့နယ်မြို့မရဲစခန်းအနီးမှာဗာလန်နဲ့မှကင်ဆောင်ထားခြင်းမရှိတဲ့ကိုပါကြီးကိုရဲတပ်ဖွဲ့ကမတင်ကားလို့ဆိုပြီးဖမ်းဆီးလိုက်တာဖြစ်ပါတယ်။ကြိုင်မြောမြို့မရဲစခန်းနေရာဟာစစ်မြေပြင်မဟုတ်ပါဘူး။စေုပ်ချုပ်ရေးဥပဒေနဲ့ပြဋ္ဌာန်းထားခြင်းမရှိပါဘူး။တရားဥပဒေစိုးမိုးတဲ့အဖြူရောင်နယ်မြေသားဖြစ်ပါတယ်။တကယ်တော့ကိုပါကြီးဟာတော်ရီလက်နက်ကိုင်တပ်ဖွဲ့ဝင်တယောက်ဖြစ်ခဲ့ရင်တော့လက်နက်မဲ့ဖမ်းမိတဲ့စစ်တုံးပန်းဖြစ်ပါမယ်။ဘလို့ပဲဖြစ်ဖြစ်အခုလိုဖမ်းဆီးရမိသူတယောက်ကိုတက်ဆိုင်ရာရဲစခန်းအဲ့ဒီကနေတဆင့်တရားရုံးတင်ပို့ပြီးဥပဒေအတိုင်းစစ်ဆေးဆောင်ရွက်ဖို့ပဲရှိပါတယ်။ဒါပေမဲ့ဖမ်းဆီးရမိတဲ့ရဲတပ်ဖွဲ့ဝင်တွေဟာဥပဒေအတိုင်းလောက်ကန်ဆောင်ရွက်ခြင်းမပြုဘဲပထမဦးဆုံးခမရ204နောက်ခမရ208နောက်ဆုံးအော်တိုဘာလ4ရက်နေ့မှာလှုပ်ရှားစစ်ကြောင်းစီအစစ်စစ်လွှဲပြောင်းပေးအပ်ခဲ့ရကနေရှေ့တန်းစခန်းမှာကိုပါကြီးကအဆောက်ရဲဘော်စီကနေလက်နက်လူလူအသေးပြစ်ခတ်ဖမ်းဆီးလိုက်ရတဲ့ဆိုတဲ့ဇလန်းဖြစ်လာတာပ
ါအခုလိုနိုင်ငံသားတယောက်ပြေဆိုရတာနဲ့ပတ်သက်ပြီးရှေ့ပိုင်းမှာတပ်မတော်ဘက်ကဘသူ့ဘုံမှာအကြောင်းမကြားသလိုဗာဒရင်မှလည်းမထုတ်ပြန်ပါဘူးနောက်ပိုင်းကာယကံရှင်အတိုင်းဝိုင်းတဲ့သတင်းမီဒီယာတွေမှာကြည်ကြဲပြပြဖော်ပြလာတော့မှသာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတွားရောက်စစ်ဆေးတာစစ်ဆေးတွေ့ရှိချက်တွေအရကိုပါကြီးအမှုကိုအရဘက်တရားရုံးမှာစစ်ဆေးတဲ့အကြောင်းအကြံပြုတာလုံနိုင်ခဲ့ပါလေ။ဒါပေမဲ့လည်းတမတော်ဘက်ကတော့ကိုပါကြီးပြည်ဆုံးမှုနဲ့ပတ်သက်ပြီး2014နိုဝင်ဘာ28ရက်နေ့ကလေးကအစောက်စစ်သားနှစ်ယောက်ဖြစ်တဲ့ဒုတက်ချက်ကျော်ကျော်အောင်နဲ့တပ်သားနိုင်လင်းထွန်းတို့နှစ်ယောက်ကိုတမတော်အဲဥပဒေပုံမှန်87ပြည်မှုဆိုင်ရာဥပဒေပုံမှန်304လို့နဲ့စစ်ဘက်ဆိုင်ရာတရားရုံးမှာစစ်ဆေးခဲ့ပြီးဖြစ်တယ်လို့ပြီးခဲ့တဲ့အီဗီလာအတွင်းကလူခွင့်ရေးကော်မရှင်စီအကြောင်းကြားခဲ့ပါလေ။အကြောင်းကြားစာမှာကိုပါကြီးပြည်ဆုံးမှုဟာတမ်းပြည့်စစ်မှုတန်းကျင်အတွင်းဖြစ်ပွားကြောင်းအခိုင်အမာပေါ်ပေါက်ခဲ့တဲ့အတွက်တမ်းမတော်အဲဥပဒေပုံမှန်82အရစစ်တရားရုံးရဲ့စီရင်ခွင့်အာဏာတွင်ကြားရောက်နေကြောင်းနဲ့စစ်ဆေးပြီးနောက်တရားပြည်လွှတ်မိတ်ချမှတ်ခဲ့ကြောင်းဖော်ပြထားတာဖြစ်ပါတယ်
။ကိုပါကြီးတည်ဆုံမှုကိုကြည့်ရင်အပိုင်းနှစ်ပိုင်းရှိတာတွေ့ရမှာပါ။ပထမတစ်ပိုင်းဟာတရားဥပဒေစိုးမိုးတဲ့နေမြေမှာလက်ရဖမ်းဆီးမိတဲ့မတင်ငါစရာနိုင်ငံသားတယောက်ကိုဥပဒေအရအရေးယူဆောင်ရွက်ခြင်းမပြုဘဲစစ်တပ်လက်အလို့ရသလားစစ်တပ်ကလည်းတရားခံတယောက်ကိုရှေ့တန်းစစ်မြေပြင်နားရောက်သည့်အထိတပွဲပြီးတပွဲအစင်းစင်လွှဲပြောင်းပေးရလို့ရသလားဆိုတာပါဒုတိယပိုင်းမှာတော့ထွက်ပြေးလို့ပြစ်ခတ်ဖမ်းရင်တေဆုံးရတယ်ဆိုတဲ့ပြဿနာဖြစ်ပါတယ်ပြောရရင်အရင်ဆရာနာရှင်ခင်အဆက်ဆက်ကတက်မတော်ဟာပြည်သူတွေကိုပေါ်တာတွေအဖြစ်ဖမ်းဆီးခိုင်းစေတာလူသားမျိုးမြုပ်မိုင်းရှင်းကရိယာအဖြစ်အတုံးချတာမျိုးလုပ်ခဲ့တယ်လို့စစ်မြေပြင်မှာဖမ်းဆီးရမိသူတွေအလင်းဝင်ရောက်လာသူတွေကိုလည်းအခုလိုပဲတိုက်ပွဲနေနေတဲ့မှာလမ်းပြပြန်လုခိုင်းတာလူသားမျိုးမြုပ်မိုင်းရှင်းကရိယာအဖြစ်အသုံးပြုတာစသဖြင့်အမျိုးမျိုးသောလူအခွင့်အရေးချိုးဖောက်မှုဥပဒေချိုးဖောက်မှုစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့ကြပူပါတယ်အခုနောက်ပိုင်းအဲ့ဒီလိုအမှုအကျင့်မျိုးတွေပြုပြင်လာပြီလို့ယူဆနိုင်စရာအထောက်အထားတပ်ပုံတွေကိုးကန့်တိုက်ပွဲဖြစ်စဉ်မှာတွေ့မြင်ရပါတယ် ခက်ခဲတဲ့ခြေတန်းစစ်မြေကြီးမှာတပ်မတော်သားတွေဟာတိုက်ပွဲမှာတုံးမဲ့လက်နက်ကြီးစံဘုံးသီးတွေတင်မကစားနဲ့ရိတ်ခါတွေကိုပါသူတို့ဘာသာသူတို့တဲဆောင်တိုက်ပွဲဝင်နေကြတာမျိုးပါအရင်ခက်ကလူအရက်သားအထံသမားနဲ့အကျဉ်းသမားပေါ်တာတွေအသုံးပြုနေတယ်ဆိုတဲ့သတင်းမျိုးမကြားသိရပါဘူးတမတော်ဘက်ကအခုလိုပြုပြင်ပြောင်းလဲရေးတွေလို့အပင်ပန်းခံအနာခံအကြခံတိုက်ပွဲဝင်နေခြင်းနိုင်ငံသားတယောက်ကိုဖမ်းဆီးပြီးဥပဒေမဲ့ရှေ့တန်းနယ်မြေပို့လမ်းပြလုခိုင်းရင်တစ်ဆုံးမှုဖြစ်ပွားတာတစ်ခုအတွက်အကြီးအကျယ်ဝေဖန်ခံနေရတာဖြစ်ပါတယ်ဒီအတွက်တမတော်အနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ရကြိုးမနှက်ဘူးလို့တောင်ပြောရမလို့ဖြစ်နေပါတယ
်ဒါကြောင့်ခုပြဿနာမှာကိုပါကြီးကိုဘသူတွေကဖမ်းဆီးပြီးဘာကြောင့်စစ်တပ်ကိုလွှဲရသလဲဘသူတွေကတောင်းယူခဲ့သလဲဘသူတွေကလက်ခံခဲ့သလဲစတာတွေပြန်လဲစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူပြဖို့လိုပါတယ်ဒါအပြင်ကိုပါကြီးတည်ဆုံးသည့်အထိဖြစ်ခဲ့ရတာကိုလည်းမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကအစီရင်ခံအကြံပြုထားသလိုအရက်ဘက်တရားရုံးမှာဖွင့်လင်းမြင်သာစွာပြန်လဲစစ်ဆေးစီရင်ဆုံးဖြတ်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်